မတ်လ2ရက်နေ့ကစကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်ကမလဲတာကြီးကကိုမြန်မာစစ်ကောင်စီတပ်တွေဝင်ရောက်ပြီးနေအိမ်တွေကိုမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။မလဲတာကြီးဟာအင်ဂျီ1000နီးပါးရှိပြီးနေအိမ်900ကျော်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်။နေအိမ်တွေမီးလောင်ကျွန်းသွားတဲ့အတွက်နေထိုင်ရေးအခက်အခဲဖြစ်နေတယ်လို့ဒေသခံသူကအခုလိုပြောပါတယ်
။ပြောရရင်ဒီလိုပဲပေါ်နေတယ်မှာပဲနေနေရမှာ။စားလောက်ကလောရယ်ကိုရှိရတဲ့ကျေကျေကတော့လည်းပါတော့လေဟာဒီလိုခုလိုက်ဒီခုလိုက်ပါခင်ဗျားတော့ရာကြသွားမှာရှိရပါဟိုအေးရပြရတာလည်းခက်ခဲဖြစ်တယ်လေအဲဒီပါရလည်းလုံလောက်မရှိတော့လေဒီပြောရင်ဒီဒီသားစုဒီတစ်ခေါက်လောက်ရှိတာကြီးကအကုန်လုံးတော့လည်းထွက်နေတာကျွန်တော်ဘာကြီးကိုလုံလောက်တဲ့တယ်ပဲရှိမှာတော့
မလဲတာကြီးရဟာဒီတစ်ချိန်ဟာပထမဆုံးအချိန်မီးရှို့ခံရတာဖြစ်ပြီးတော့စစ်ကောင်စီတပ်တွေလာရောက်ချိန်မှာကြိုတင်သိမ်းရှောင်နိုင်တဲ့အတွက်ပစ္စည်းအနည်းငယ်တော့ယူဆောင်လာနိုင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မတ်လ2ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာအသက်ကြီးပိုင်းမျက်စိမမြင်တဲ့အဖွားအုပ်တို့ကျမ်းမာရေးမကောင်းတဲ့လူငယ်တအူးတို့ဟာမသိမ်းရှောင်နိုင်ပဲနေအိမ်တွေထဲမှာမီးလောင်ကျွမ်းပြီးတိတ်ဆုံးခဲ့တယ်လို့ကျန်လူငယ်တအူးမှလည်းပြစ်ဒဏ်ခံရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီတပ်ဖွဲ့ဟာမြင်းမှုမျိုးနယ်ထဲမှာနေမြေရှင်းလင်းရေးတွေလုပ်ဖို့ပြင်ဆင်နေတယ်လို့မြင်းမှုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကအခုလိုပြောပါတယ်
။စစ်ရေးအခြေအနေကတိမမှုဆိုတာတော့ဒီဘွာလောလောဆယ်တော့သူတို့ဟိုဒီဘက်ဘွာရွာရွာဒီဘက်ကျွန်တော်ဒီဘက်မြင်းမှုနယ်ထဲကတော်ဆောင်ဆိုတဲ့ရွာမှာလောလောဆယ်တဲ့ဆက်ဆက်တူတာသူတို့ကတော့ဒီနားပုံများတယ်သူတို့လောလောဆယ်တော့သူတို့နေထားကိုကျွန်တော်တို့ပုံပြန်ဒီကျွန်တော်ဒေသခံဒီကဆောင်ကြည့်ရအောင်
စကိုင်းတိုင်းအရာတော်နဲ့မြင်းမှုမျိုးနယ်အတွင်းဒီအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ Data for Myanmar အဖွဲ့ရဲ့အချက်အလက်တွေအရအာဏာသိမ်းပြီးတဲ့2022ခုနှစ်ဖေဖော်ဝါရီလ3ရက်ကစလို့2022ခုနှစ်ဧပြီလ30ရက်နေ့အထိတနှစ်ကျော်အတွင်းမှာမြန်မာနိုင်ငံတဝန်းလူနေအိမ်11,418လုံးမီးရှို့ဖျက်ဆီးခံရတယ်လို့ဖော်ပြထားပါဗျ။အများစုဟာစကိုင်းတိုင်းထဲကဖြစ်ပြီးတော့မကွေးတိုင်းနဲ့ချင်းပြည်နယ်တို့မှာလည်းနေအိမ်တွေအပြင်ဘာသာရေးအဆောက်အဦတွေပါမီးရှို့ဖျက်ဆီးခံရတာတွေရှိပါတယ်ခင်ဗျာ။